မြန်မာနိုင်ငံရဲ့အဖွဲ့ဝင်ဖြစ်တဲ့အရှေ့တောင်အာရှနိုင်ငံများတင်အာဆီယံအစည်းအဝေးတွေကိုထိုင်းနိုင်ငံမှာစတင်ကျင်းပနေပါပြီ။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးစစ်ပွဲရဲ့ရိုက်ခတ်မှုဒဏ်ခံနေရချိန်မှာကျင်းပတာဖြစ်တဲ့အတွက်စီးပွားရေးနဲ့ယင်းနှိမ့်ညွတ်မှုကိစ္စတွေကိုအဓိကအာရုံစိုက်ကြမှာဖြစ်ပေမဲ့လည်းရခိုင်အကြက်အတဲအပါဝင်ဒေသတွင်ပြဿနာတွေကိုလည်းဆွေးနွေးပြမယ်လို့မျှော်လင့်နေကြပါတယ်။အပြည့်စုံကိုတော့ Writer သတင်းဆောင်ပါကိုအခြေခံပြီးကိုအောင်လွင်ဦးကပြောပြမှာပါရှင်။
ရှိတော်ရှာနိုင်ငံများတင်တဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲတွေဆက်ဆက်ဆီးဝဲတွေကိုအာဆီယံအလက်ကျဥက္ကဋ္ဌထိုင်းနိုင်ငံကအရှင်းဖြစ်လက်ခံကျင်းပနေတာပါဒီနေ့စတင်လိုက်တဲ့အာဆီယံဆီးဝဲနဲ့ယင်းနှိမ့်ညွတ်နယ်မှုထိပ်သီးဆွေးဝဲကိုလည်းအရှင်းထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဦးချာကဖွင့်လှစ်ပေးခဲ့ပါတယ်ဖွင့်ပေကတော့အစိုးရနဲ့ပုဂ္ဂိကကဏ္ဍတွေပူးပေါင်းဆောင်ရည်တွန်းမြင့်မှုလည်းထိုင်းနိုင်ငံကိုနမူနာပေးတိုက်တွန်းသွားခဲ့တာ
ပါမိတိတန်ความมั่นคงรัฐบาลไทยได้เพิ่มโอกาสการมีส่วนร่วมของภาคเอกชน
ရှိတီတဲ့လုံငန်းစင်မှာသက်ဆိုင်သူတွေအများပြပါဝင်တာကြောင့်အစိုးရကလိုအပ်တဲ့ချင်းချင်းတွေပေးပြီးပုဂ္ဂလိကခဏကိုခွင့်လန်းနေတိုးမြင့်ပေးခဲ့တယ်။အစိုးရအနေနဲ့လည်းလူစားရေးမြင့်စွန့်ရင်နဲ့အစားတောက်တွေလိုခဏတွေမှာပုဂ္ဂလိကဖက်ကအပြည့်အဝပူးပေါင်းမှုနဲ့လိုအပ်တဲ့ဒါမှသာလူ့လိုအပ်ချက်ကိုဖြည့်ဆည်းပြီးတိုင်းပြည်တိုးတက်အောင်လုပ်နိုင်မှာပါဆိုပြီးထိုင်းဝန်ကြီးချုပ်ကပြောသွားတာပါ။အာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲတွေမတန်ခင်မှာပဲအသင်းဝင်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေရဲ့အဆွေးအဝေးတွေလည်းကျင်းပခဲ့ကြတာပါ။အာဆီယံနိုင်ငံရင်းနဲ့လွန်ကျွေးဆရာကောက်စီနဲ့အာဆီယံပူးတွဲညီနက်ဆောင်ရေးကောက်စီတို့ရဲ့ဆွေးနွေးပွဲတွေအတွင်းမှာလည်းထိုင်းနိုင်ငံခြားရေးဝန်ကြီးဒွန်ပရမော့ဝန်နန်ကဒေသတွင်းပူးပေါင်းဆောင်ရေးအလေးထားပြောဆိုသွားပါတယ်
။ Trust and confidence would also be strengthened by promoting and reinforcing regional norms.
ဒေသတွင်းမှာစံသတ်မှတ်ချက်တွေတိုးမြင့်ပြီးခိုင်မာအောင်လုပ်ချင်းအချင်းယုံကြည်ကိုးစားမှုတွေပိုပြီးအားကောင်းလာနိုင်ပါတယ်။ကျေးဇူးရှိတဲ့ပူပေါင်းဆောင်ရွက်သဘောတူညီချက် TAC မှာဒီနေ့ဘာရိန်းနဲ့ဂျာမနီနိုင်ငံတို့ထပ်တိုးလာမှာဖြစ်တာကြောင့်ဖွဲ့ဝင်ရေးအတွက်လည်းအရင်ထပ်ပိုများလာနေပါပြီ။ဒါဆိုရင် TAC သဘောတူညီချက်ဟာအရှေ့တောင်အာရှဒေသနဲ့အနာဂတ်မှာအာရှပစိဖိတ်ဒေသအထိနိုင်ငံတွေအချင်းချင်းကြားဆက်ဆံရေးမှာကင်ဆွဲနိုင်မဲ့အရေးကြီးတဲ့လှုပ်ထုံးလုံနည်းစံတစ်ခုဖြစ်အတိမတ်ပြုရာရောက်တယ်ဆိုတာကိုလည်းရောင်းပြန်ထင်ဟပ်နေပါတယ်
။အာဆီယံအသင်းဝင်နိုင်ငံတချို့နဲ့တရုတ်နိုင်ငံကြားတောင်တရုတ်ပင်လယ်ပြင်မှာရေပိုင်နဲ့အငင်းပွားမှုတွေကြုံနေရတယ်လို့မြောက်ကိုရီးယားနျူကလ িয়ার ရေးမြန်မာနိုင်ငံကရခိုင်ပြည်နယ်ရေးစရတွေပါဝင်ဒေသတွင်းပြဿနာတွေပေါ်နေချိန်မှာယုံကြည်မှုတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေပုံမလိုအကြောင်းလဲထိုင်းနိုင်ငံခြားရေးဝန်ကြီးကပြောဆိုသွားတာပ
ါ To achieve sustainable security is important to nurture trust and confidence in our region
ရေရှည်လုံခြုံရေးတည်ဆောက်နိုင်မှုအတွက်ဒေသတွင်းမှာယုံကြည်ကိုးစားမှုတွေကိုပြုစုပျိုးထောင်မှုအရေးကြီးပါတယ်။ဥရိမဲ့မူရစေဝါမောင်ခုမှုတွေ၊လူမောင်ခိုးကူးမှုတွေ၊အကြမ်းဖက်ဝါဒ၊ဆောရဝါဒ၊စိုက်ဘာအင်တာနက်လုံခြုံရေးနဲ့တခြားသမယိုကျပုံစံမျိုးမဟုတ်တဲ့ချင်းကြောက်မှုတွေကိုရင်ဆိုင်ရမှာသက်ဆိုင်သူအလုံးအကျိုးရှိအောင်ပူးပေါင်းဆောင်ရွက်ကြရမှာပါ။အ
ာဆီယံခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲကတော့သုံးရက်ကြာကျင်းပသွားမှာဖြစ်ပြီးတရက်လာနေမှာစတင်မဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲမှာတော့အမေရိကန်၊ရုရှား၊တရုတ်ဩစတြေးလျ၊နယူးဇီလန်၊ဂျပန်၊တောင်ကိုရီးယားနဲ့အိန္ဒိယနိုင်ငံတွေလည်းတက်ရောက်ကြမှာပါ။မြန်မာနိုင်ငံကအတိုင်းငံပုဂ္ဂိုလ်ဒေါက်တာဆက်စုချီကတော့အာဆီယံထိပ်သီးဆွေးနွေးပွဲတွေတက်ရောက်ဖို့ထိုင်းနိုင်ငံမှာမနေဦးကပဲရောက်နေပြီးအာဆီယံစီးပွားရေးအတိုင်ဝမ်ကောင်စီစီးဝင်းနဲ့ဒေသတွင်းဘက်ဆိုစီးပွားရေးပူးပေါင်းဆောင်ရွက်မှုဝန်ကြီးအဆင့်စီးပွားပွဲတွေကိုတော့မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံခြားစီးပွားဆက်သွယ်ရေးဝန်ကြီးဦးတောင်ထွန်းတက်ရောက်မှာဖြစ်တဲ့အကြောင်းလဲမြန်မာဆွေးရကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။